ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိသူတွေကိုတရားဥပဒေနဲ့အညီရေးယူဖို့မလုပ်နိုင်ဘူးဆိုရင်နိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကိုဆွဲပြောင်းတာအပါအဝင်လုပ်ဆောင်နိုင်တဲ့တရားမီးလမ်းတွေကိုရှာဖွေရလိမ့်မယ်လို့ဒီကိနိုင်ငံသားရေးဝန်ကြီးကပြောပါတယ်။ရိုက်တာတင်းတော်နှစ်ယောက်ထောင်ချခံရတဲ့ကိစ္စကိုလည်းဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံကြမှာပြောဆိုခဲ့တယ်လို့ဝန်ကြီးဂျယ်မီဟန်ကပြောပါတယ်။အကြောင်းကိုကိုကျော်တော်သိန်းကပြောပြပါလိမ့်မယ်ခင်ဗျာ။
နေကြကြီးစင်းနဲ့မြန်မာနိုင်ငံကိုလာရောက်သွားတဲ့ဒိဋ္ဌိနိုင်ငံသားရဲ့ဝန်ကြီးဂျယ်ရမီဟန့်ဟာစာသာပရိနေကရခိုင်ပြည်နယ်မြောက်ပိုင်းကိုသွားရောက်ပြီးတဲ့နောက်နိုင်ငံတော်အတန်နိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးတာပါရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဘယ်လိုတပ်ဖြတ်မှုမျိုးအတွက်မဆိုရန်နက်ကန်တပ်ဖွဲ့တွေအနေနဲ့တာဝန်ခံမှုရှိစေရေးအရေးကြီးတယ်ဆိုတာတော်ဆန်းစုကြည်နဲ့တွေ့ဆုံချိန်အတွင်းပြောဆိုခဲ့တယ်လို့ဝန်ကြီးဂျယ်ရမီဟန့်ကပြောပါတယ်
Well, I did talk to her about the importance of speaking out for due process and for justice, but we should remember that she
doesn't control the ministry. She doesn't control the ministry. She doesn't control the ministry. She doesn't control the ministry. She doesn't control the ministry. She doesn't control the ministry. She doesn't control the ministry. She doesn't control the ministry. She doesn't control the ministry. She doesn't control the ministry.သူကသာတွေ့ကြရရင်ကျွန်တော်ပြောမှာကဘယ်လိုတပ်ဖြတ်မှုမျိုးမဆိုကျူးလွန်သူတွေကိုအရေးယူဖို့တိတ်ကိုအရေးကြီးတယ်တရားဥပဒေနဲ့အညီဖြစ်ရမယ်ဒီလိုဖြစ်လာမလားဆိုတာကဘာကစောင့်ကြည့်နေတယ်ဆိုတာပါပဲဒီလိုဖြစ်မလားဆိုရင်တော့ဥပဒေနဲ့အညီလုံဆောင်ခြင်းမရှိတဲ့အတွက်သူတာဝန်ခံရပါလိမ့်မယ
်ဝန်ကြီးဟန့်ကမြန်မာနိုင်ငံမှာတာဝန်ခံမှုနဲ့တရားဥပဒေနဲ့အညီလုံဆောင်ခြင်းဖြစ်မလာဘူးဆိုရင် ICC ကိုလွှဲပြောင်းတာအပါအဝင်နီလန်အားလုံးကိုနိုင်ငံတော်အတိုင်းအဝိုင်းအနေနဲ့ရှာဖွေဖို့လိုအပ်ပါတယ်။ ICC ကိုလွှဲဖို့ကလူမျိုးရေးကောင်စီရဲ့ထောက်ခံမှုလိုပြီးဖြစ်ချင်မှဖြစ်လာမှာပါ။အဲဒီလိုဆိုရင်တခြားနိုင်ငံတွေကိုလည်းကျွန်တော်တို့ရှာဖွေဖို့လိုပါတယ်လို့သူရဲ့ Twitter စာမျက်နှာမှာရေးထားပါတယ်။မြန်မာစစ်တပ်ဟာလူမျိုးတုံးတုတ်တင်ရှင်းလင်းမှုရွေးချယ်တဲ့လူဝင်ညာတွေကိုအများအပြားတပ်ဖြတ်တာနဲ့လူစုလူဝေးနဲ့မရင်းကျင်တာတွေလုပ်ခဲ့တယ်လို့လူ့အခွင့်အရေးကောင်စီကဖော်ပြထားတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးဘက်ကဒီကြေလာမှာပဲပြောထားပါလေ။အဲဒီအတွဲတမ်းမတော်ကာကွယ်ရေးဦးစီးချုပ်နဲ့ဗိုလ်ချုပ်ကြီး၅ဦးကိုနိုင်ငံတကာဥပဒေအရအရေးယူတင်တယ်လို့လည်းဆိုထားတာပါ။ကုလသမဂ္ဂချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီအစဉ်ကဟာတိတ်ကိုအကောင်းခိုင်မာလွန်းနေလို့ဝန်ကြီးဟန့်ကပြောပါလေ
။ It does look highly possible that the Tapador the Burmese army committed some appalling atrocities.
မြန်မာစစ်တပ်ဟာတိတ်ကိုချိုးရွာရေးဆက်တဲ့ကျူးလွန်မှုကိုလုပ်ထားတယ်ဆိုတာဖြစ်နိုင်ကြသိများတဲ့ပုံရှိပါတယ်။ဒါကြောင့်လဲဘာဖြစ်ခဲ့လဲဆိုတာကိုကျွန်တော်တွေ့ရဖို့ရခိုင်ပြည်နယ်ကိုကျွန်တော်ကိုယ်တိုင်တွေ့ခြင်းခဲ့တာပါ။အခုလက်ရှိမဖြစ်မနေလောက်ရမှာကစိုးရွားတဲ့လောက်ရကျူးလွန်သူတွေကိုတရားဥပဒေနဲ့အညီစစ်ဆေးစီရင်ဖို့ဖြစ်ပါတယ်
။ရခိုင်ပြည်နယ်မှာလူများပြားကိုတပ်ဖြတ်တဲ့ဖြစ်ရပ်ကိုအသေးစိတ်စုံစမ်းတင်လိုက်တဲ့ Rider တင်းတော်နှစ်ယောက်ကိုဖမ်းဆီးထောင်ချခဲ့တဲ့ပေါ်သူ့အနေနဲ့အလွန်မင်းစိုးရိမ်နေလို့လဲဝန်ကြီးဟန့်ကပြောပါတယ
်။ This is something that has caused us.Enormous concern. The British embassy here attended most of the trial.
We are supporters and believers in freedom of press. ဒီကဗြိတိသျှတာဝန်ဟာတရားစစ်ဆေးမှုအများစုကိုတက်ရောက်ခဲ့ပါတယ်။ကျွန်တော်တို့ဟာတကမ္ဘာလုံးမှာတရားဥပဒေခွင့်အတွက်ထောက်ခံသူတွေအဲ့ဒီပေါ်ယုံကြည်သူတွေဖြစ်ပါတယ်။ဒီအမှုမှာတရားဥပဒေနဲ့ညီလောက်ဆောင်တာမျိုးမရှိခဲ့ဘူးဆိုတော့ကျွန်တော်တို့ရဲ့စိုးရိမ်ချက်တွေကိုဒေါ်ဆန်းစုကြည်ကိုကျွန်တော်ပြောပါတယ်။သူကဒီပေါ်မှာသူဆန်းစစ်မယ်လို့ပြောပါတယ
်ဒီတိနိုင်ငံသားရဲ့ဝန်ကြီးဂျယ်ရမီဟန့်ဟာဂျကာဗရီနီရခိုင်ပြည်နယ်ကြီးစင်တွင်မိုဆလင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ဂျကာဗရီနီကမိုဆလင်တွေကိုဒီတိနိုင်ငံအပါအဝင်နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုပြီးမြန်မာနိုင်ငံမှာတော့အစိုးရကအဲ့ဒီအခေါ်အဝေါ်ကိုအတိမတ်မပြုဘူးလို့လူလူကြားမှာလည်းအခြေအတင်အငင်းပွားစရာဖြစ်နေတာပါမြန်မာနိုင်ငံရဲ့အခြေအနေဟာနိုင်ငံတကာညီငယ်ကြီးနဲ့လုံခြုံရေးကိုချိန်ချောက်မှုတစ်ခုဖြစ်နိုင်ပွဲရှိတယ်လို့လူမျိုးတုံးတုတ်တင်ရှင်းလင်းမှုဒါစီရေးဆိုင်ရာကုလသမဂ္ဂအထူးကိုလည်းအာဒမဒီယန်ကဗုဒ္ဓဦးနဲ့မှာပြောထားပါတယ်ခင်ဗျာ